ကုလသမဂ္ဂလူခွင့်ရေးအကြီးအကဲကအီရတ်စစ်တပ်နဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေအနေနဲ့မိုဆူမြို့က IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ခိုက်တဲ့နည်းပြဟာတွေပြောင်းရေးပြန်သုံးသပ်ဖို့တိုက်တွန်းလိုက်ပါတယ်။လူခွင့်ရေးကော်မရှင်နာမင်းကြီးဇိုင်ရာဟက်ဟူစိန်က IS စစ်သွေးကြွတွေကအရက်သားတွေကိုလူသားဒိုင်းအဖြစ်သုံးနေတဲ့မိုဆူလိုနေရာမျိုးမှာလေကြောင်းတိုက်ခိုက်မှုကြောင့်အရက်သားတွေကိုအန္တရာယ်ကြီးစေမဲ့စစ်သွေးကြွတွေရဲ့ထောင်ချောက်ထဲကျသွားနိုင်တယ်လို့ထောက်ပြလိုက်ပါတယ်။လူခွင့်ရေးမင်းကြီးဇာယီကဆက်ပြီးဒီအဲစစ်သွေးကြတွေရဲ့မဟာဗျူဟာကသူတို့ကိုအကာအကွယ်ရဖို့ကလေးတွေအမျိုးသမီးတွေနဲ့အမျိုးသားတွေကိုအကာအရန်တတိုင်းတွေဖြစ်သုံးတာဖြစ်ပြီးဒါဟာတကယ့်ကိုတရေဘောကြောင်ပြီးသိခါမဲ့တဲ့လုပ်ရဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ဒီနေ့ထုတ်ပြန်တဲ့အကြေညာချက်ထဲမှာလူခွင့်ရေးမင်းကြီးကအခုလိုမိုးဆူးအခြေအနေမျိုးမှာလေကြောင်းတိုက်ခိုက်မှုနီးပါးရဲ့အကြောင်းအရသားတွေသေချာတာအကြီးအကျယ်ထိခိုက်ခံစားရတာတွေဖြစ်သွားနိုင်တယ်လို့ထုတ်ပြောလိုက်ပါတယ်။ဒီမိုးဆူးမျိုးနောက်ပိုင်းတိုက်ပွဲတွေထဲမှာဖေဖော်ဝါရီလ29ရက်ကနေအခုမတ်လ22ရက်ထင်လူပေါင်းအနည်းဆုံး308ဦးသေဆုံးခဲ့ပြီးနောက်ထပ်283ဦးလည်းဒဏ်ရာတွေရထားပြီးသားဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီတိကျဒဏ်ရာရမှုရေးအတွက်ကမိုဆူမြို့နောက်ပိုင်းတိုက်ပွဲတွေမှာပါတဲ့ဗတ်အားလုံးကြောင့်ဖြစ်ပြီးအီရတ်တပ်တွေမဟာမိတ်လေကြောင်းတိုက်ခိုက်မှုတွေနဲ့အဲစစ်သွေးကြဘုံကျဲတာဘုံထောင်တိုက်ခိုက်တာအားလုံးပါတယ်လို့ကုလသမဂ္ဂကထုတ်ပြောတာပါတယ်။ဒါပေမဲ့အမေရိကန်ဦးဆောင်တဲ့မဟာမိတ်တွေနဲ့အီရတ်တပ်တွေကနေလူသေးချေများတဲ့မတ်လ18ရက်နေ့တိုက်ပွဲအပါအဝင်မိုဆူးမှာအရသာများပြားတေခဲ့ရတဲ့အရေးကြီးတဲ့တိုက်ပွဲတချို့ကိုပြန်စစ်ဆေးနေတာအတွက်တော့ကြိုးစုတယ်လို့မင်းကြီးဇာယီကချီးကျူးခဲ့ပါတယ်ခင်ဗျာ။